ကမ္ဘာအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာမြန်မာအစိုးရကိုလူမျိုးတုံးသတ်ဖြတ်မှုတားဆီးရေးစာချုပ်ချိုးဖောက်မှုနဲ့အမှုဆွဲတင်လိုက်တဲ့ကိစ္စဟာကမ္ဘာနိုင်ငံအများစုလှုပ်ဖို့ခဲယဉ်ပြီးနိုင်ငံရေးရကြုံတွေ့ရမယ့်အနေအရတွေကိုရင်ဆိုင်လှုပ်ဆောင်ခဲ့တဲ့ဂမ်ဘီယာဒီမိုကရက်တစ်အစိုးရတက်ကိုလေးစားချီးကျူးမိကြောင်းနယူးယောက်အခြေစိုက် HRW လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်ခုလိုမြန်မာကို ICJ တရားမှာအမှုဖွင့်လိုက်တဲ့အတွက်ရှေ့ဆက်အလားအလာတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကဆက်လက်တင်ပြမှာဖြစ်ပါတယ်ခင်ဗျာ
ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကိုအရေးယူအပြစ်ပေးဖို့နဲ့အကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့မြန်မာအစိုးရကို ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနိုဝင်ဘာလ17ရက်နေ့ကအမှုဆွဲတင်လိုက်တာနဲ့ပတ်သက်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုပြောပါတယ
် So Gambia on behalf of
အခုမဲ့58နိုင်ငံပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုစားပြုပြီးဂမ်ဘီယာနိုင်ငံကမြန်မာအစိုးရကိုအမှုဆွဲတင်ရတဲ့အကြောင်းရင်းမှာသူတို့ပြောတာကနံပါတ်1မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးကတွေ့ရှိခဲ့တဲ့အထောက်အထားတွေအရလူမျိုးရေးဒါမှမဟုတ်ဘာသာရေးရကွဲပြားနေတဲ့အတိုင်းအဝန်းတစ်ခုလုံးဒါမှမဟုတ်အစိတ်ပိုင်းတစ်ခုလုံးကိုတေချေပျက်စီးအောင်လုပ်ခဲ့တဲ့အတွက်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ပြစ်မှုမြောက်ကြောင်းနံပါတ်1ရိုဟင်ဂျာတွေပေါ်နောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်စေရတတ်အောင် ICJ တရားရုံးအနေနဲ့အမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့ဖြစ်ပါတယ်
။တရားသူကြီး15ဦးပါတဲ့ ICJ တရားရုံးကနေလာမယ့်ဒီဇင်ဘာလမှာဒီအမှုကိုကြားနာစစ်ဆေးဖို့မျှော်လင့်ထားကြောင်းဂမ်ဘီယာအစိုးရရှေ့နေဖွဲ့ကပြောပါတယ်။အဲ့ဒီလို ICJ ကစတင်ကြားနာစစ်ဆေးပြီဆိုတာနဲ့မြန်မာအစိုးရလုံခြုံရေးကောင်စီဒါမှမဟုတ်နှစ်ခုစလုံးစင့်ခေါ်ပြီဆိုရင်တရားရုံးမှာမဖြစ်မနေရင်ဆိုင်ဖြေရှင်းရမှာဖြစ်တယ်လို့နိုင်ငံတကာဥပဒေပညာရှင်တွေကပြောပါတယ်။တကယ်လို့မြန်မာအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်တယ်လို့ ICJ တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်ရှေ့ဆက်ဖြစ်လာမယ့်အလားအလာနဲ့ပတ်သက်လို့ Brett Adams ကအခုလိုပြောပါတယ
်။ Well, look, it's the International Court of Justice.
ဒီကနေ့မြန်မာဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တယ်ဆိုတာကို ICJ နိုင်ငံတကာတရားဥပဒေတွေ့ရှိမယ်ဆိုရင်မြန်မာအပေါ်ပိတ်ဆို့အရေးယူမှုတွေဟာအခုကျွန်တော်တို့မြင်နေရတာထက်ပိုပြီးထိရောက်ပြင်းထန်မဲ့ဒဏ်ခတ်အရေးယူမှုတွေတွေ့ရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ ICJ ဟာရာဇဝတ်မှုအခုံရုံးမဟုတ်တဲ့အတွက်အဓိကတာဝန်ရှိတဲ့ကာကွယ်ဦးစီးချုပ်နဲ့အခြားသူတွေကိုအရေးယူဖို့ဖမ်းဝရမ်းတော့မထုတ်နိုင်ပါဘူး။တကယ်တော့မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တယ်ဆိုတာကိုတွေ့ရှိခဲ့မှဆိုရင်နိုင်ငံတကာအတိုင်းအဝန်ဘက်ကအလွန်ပြင်းထန်တဲ့အရေးယူမှုတွေကိုကျွန်တော်တို့မြင်ရပါလိမ့်မယ်။ဒါပေမဲ့လူကြွေးကောင်စီအနေနဲ့ဆက်လက်အရေးယူဆောင်ရွက်မယ်အခြေအနေတော့ကျွန်တော်မမြင်ပါဘူး
။ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးရဲ့အမြင်ကလည်
းအပြစ်ရှိကြောင်တွေ့တယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တွင်းဥပဒေပြဋ္ဌာန်းချက်အရပြည်တွင်းမှာရုပ်တင်စစ်ဆေးပြီးတော့လည်းအရေးယူနိုင်တယ်လို့ပြဋ္ဌာန်းတာတွေပြဋ္ဌာန်းချက်ရှိတယ်။အဲ့တော့အဲ့ဒီအတိုင်းဆက်လက်အရေးယူဆောင်ရွက်သွားရင်ဒီနိုင်ငံတကာတရားရုံးထိကြောင်းလာစရာအကြောင်းမရှိဘူး။အရေးယူထားပြီးသားအမှုတွေရှိပြီးဖြစ်တယ်လို့နောက်ထပ်သက်သေတွေရှိလို့နောက်ထပ်တွေ့ရှိချက်တွေအပေါ်မှာအရေးယူဖို့ဖြစ်လာတယ်ဆိုရင်လည်းကျွန်တော်တို့ပြည်တွင်းမှာရှိတဲ့အစိုးရကိုယ်တိုင်ကနိုင်ငံတကာဥပဒေကိုလိုက်နာမယ်၊ဒလိထုံးနှံနေရလိုက်နာပြီးတော့ပြည်တွင်းတရားရုံးမှာဖြစ်ခင်ပြီးတော့အပြစ်ပေးနိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတ
ယ်။မွတ်စလင်အများစုနေထိုင်တဲ့ဂမ်ဘီယာဟာအနောက်အာဖရိကနိုင်ငံငယ်တစ်ခုဖြစ်ပြီးလူဦးရေနှစ်သန်းကျော်ပဲရှိပါတယ်။ဒါပေမဲ့လက်ရှိဂမ်ဘီယာအစိုးရအသစ်ဟာဒီမိုကရက်တစ်အစိုးရဖြစ်ပြီးသူတို့ကိုယ်တိုင်အာဏာရှင်စနစ်နဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံရှိခဲ့တယ်လို့ Brett Adams ကပြောပါတယ
်။ But it is rare and it's the reason it's rare is not because there hasn't been genocide it's because
ဂမ်ဘီယာအစိုးရလူမျိုးအချင်းကိုအပင်ပန်းခံစူးစမ်းပြီးနိုင်ငံရေးရလည်းအနေနဲ့များတဲ့ကိစ္စမျိုးကိုရင်ဆိုင်ပြီးလုပ်တဲ့အစိုးရမျိုးအလွန်ရှားပါတယ်။နိုင်ငံတကာတရားအောင်လူမျိုးမှာနိုင်ငံအချင်းချင်းအမှုရင်ဆိုင်ရတာမျိုးနိုင်ငံအများစုကကြိုက်နှစ်သက်တာမဟုတ်ပါဘူး။ဒါပေမဲ့ဂမ်ဘီယာနိုင်ငံကအစိုးရအသက်မှာအလွန်ဆိုးရွားတဲ့အာဏာရှင်စနစ်နဲ့လူခွင့်ရေးပြဿနာတွေကိုသူတို့ကိုယ်တိုင်ရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံတွေရှိထားပါတယ်။အခုဒီမိုကရေစီရွေးကောက်ပွဲကနေအနိုင်ရလာတဲ့အစိုးရအသက်မှာတာဝန်ထမ်းဆောင်နေတဲ့ရှေ့နေချုပ်ဟာလူခွင့်ရေးစံပြပုဂ္ဂိုလ်တူပါအခုလိုနိုင်ငံတကာတရားရုံးမှာအမှုဖွင့်တရားစွဲဖို့ဂမ်ဘီယာကဥဆောင်ပြီးလုပ်ခဲ့တာကိုကျွန်တော်တို့အလွန်ပဲချီးကျူးထောက်ပံ့ပြုပါတယ
်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံထားခြင်းရှိတဲ့မြန်မာအစိုးရကတော့အခုလိုရခိုင်ပြည်နယ်မြောက်ပိုင်းပြဿနာမှာနိုင်ငံတကာတရားရုံးတွေခုံရုံးတွေပါဝင်ပတ်သက်စရာမလိုကြောင်းနဲ့ကိုယ်ပိုင်ဖွဲ့စည်းထားတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်နဲ့ကင်တွယ်ဆောင်ရွက်နေကြောင်းတုံ့ပြန်ပြောဆိုထားတာပါ1948ခုနှစ်ကုလသမဂ္ဂရဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူညီချက်ကိုမြန်မာက1958ခုနှစ်မှာလက်မှတ်ရေးထိုးထားပါတယ်ဒ ီသဘောတူစာချုပ်အရာအခြားနိုင်ငံတစ်နိုင်ငံအနေနဲ့သူတို့လိုက်နာရမယ့်တာဝန်ကိုချိုးဖောက်တယ်လို့ယူဆရဲဆိုရင် ICJ နိုင်ငံတကာတရားရုံးအနေနဲ့ကင်တွယ်တရားစီရင်ခွင့်ပေးထားတဲ့ပြဋ္ဌာန်းချက်ပါဝင်နေပါတယ်။အခုဂမ်ဘီယာနိုင်ငံကဒီပြဋ္ဌာန်းချက်နဲ့အညီမြန်မာကိုစာချုပ်ချိုးဖောက်မှုနဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးမှာအမှုစွဲတင်လျှောက်ထားခဲ့တာဖြစ်ပါတယ်။ ICJ တရားရုံးအနေနဲ့မြန်မာအမှုမတိုင်ခင်ဆာဗီးယားနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့ဘော့စနီးယားနဲ့ဟာဇီဂိုဗီနာက1993ခုနှစ်မှာအမှုဖွင့်တိုင်ကြားခဲ့တဲ့အမှုမှာဆိုရင် ICJ ဘက်က၄နှစ်ကြာစုံစမ်းစစ်ဆေးခဲ့ပြီးဘော့စနီးယားဘက်ကအနိုင်ပေးခဲ့တဲ့မှတ်တမ်းရှိခဲ့ပါတယ်ရှင်။